စကိုင်းတိုင်းမုံရခရိုင်စလင်းကြီးမြို့နယ်ထဲမှာရှိတဲ့လေဘရောင်းတောင်ကျေးနီစီမံကိန်းကိုစီးပွားရေးအရလုပ်ကိုင်ဆောင်ရွက်နေတဲ့တရုတ်ကုမ္ပဏီတွေမြန်မာနိုင်ငံထဲကထွက်သွားရေးတောင်းဆိုတဲ့အနေနဲ့ရန်ကုန်မြို့မှာရှိတဲ့တရုတ်တန်ယုံရှိကိုယာနဲ့ချီတဲ့တန်ဃာတော်တွေလူထုတွေဟာဒီဆန္ဒပြချီတက်ခဲ့ကြပါတယ်။တန်ယုံရှိမှာတော့လုံဒင်းရဲတွေကလုံခြုံရေးအပြည့်ယူထားပြီးတော့ဆန္ဒပြသူတွေဘက်ကလည်းငြိမ်ငြိမ်ချမ်းချမ်းနဲ့ပဲဒီတန်ယုံရှိမှာဆန္ဒပြခဲ့ကြတာပါ။ဒီချိန်တွေကိုဆက်သွေမင်းမြန်းထားတဲ့မန္တနာချမ်းကပဲပြောပြပေးပါအောင်ရှင်
။ဟုတ်ပါတယ်။မုံရွာမှာကျင်းနီတောင်စီမံကိန်းရပ်ဆိုင်ရေးဆန္ဒပြတောင်းဆိုခဲ့ကြတဲ့တန်ဃာတော်တွေရဲ့တပိတ်စခန်းတွေကိုပြီးခဲ့တဲ့ကြာတာပြည်နှစ်မနေ့ပိုင်းကအာနာပိုင်းတွေဘက်ကမြဲရီယိုဘုံမီလောင်ဘုံတွေအုံပြုပြီးအကြမ်းဖက်ဖြုတ်ခွင်းခဲ့ပြီးတဲ့နောက်ပိုင်းဒီလောက်ရက်ကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မှာဒုတိယမြောက်နေ့အဖြစ်စနေနေ့မှာတန်ဃာအပ50လောက်နဲ့လူဝင်အား200ကျော်ကနေဆက်လက်ဆန္ဒပြခဲ့ကြတာပါအဓိကကတော့တရုတ်ကုမ္ပဏီတွေမြန်မာနိုင်ငံကနေထွက်ခွာသွားရင်းနဲ့နောက်အခါအခုလိုအာဏာပိုင်တွေဘက်ကဓာတ်ပစ္စည်းတွေအသုံးပြုပြီးဖြိုခွင်းတာမျိုးကိုလက်မခံကြောင်းဒီကိစ္စတွေကိုအာဏာပိုင်တွေဘက်ကနေတာဝန်ယူပေးရမယ်ဆိုတာတွေကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်ဒီဆန္ဒပြပွဲမှာပါဝင်တဲ့ဦးစင်ဦးစောတိပါလာကအခုလိုမိန့်ကြားပါတယ
်ဒီညောင်စီမံကိန်းတဲ့တန်ဃာတွေကိုရရဆက်ဆက်နော်လူသားမဆန်တော့အာနာချင်းဆန္ဒလုပ်တဲ့အတွက်ကိုဦးဇင်းတို့ကရှင်းနေပါမရှိလွန်းလို့လာပြီးတော့ဆန္ဒထုတ်ပေါ်တာပါဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့အတွက်ကြောင့်ဗုဒ္ဓဘာသာခွင့်တို့ဒီလိုလုပ်တယ်ဆိုတာသူတို့ကဘာလူမျိုးတွေလဲနော်ဘလူနိုင်ငံသားတွေလဲပြည်ပနိုင်ငံသားတွေလဲမဟုတ်ဘဲနဲ့ကိုလူမျိုးကိုဘာသာလူတွေကကိုဗုဒ္ဓဘာသာတာသနာခေါင်းဆောင်တွေကိုဒီလိုလုပ်တယ်ဆိုတာဒါဘလို့မှလူသားမဆန်တဲ့အတွက်ကြောင့်မလို့ဦးဇင်းတို့ကနေပြီးတော့ရှင်းနေမရှိလွန်းလို့တရုတ်နိုင်ငံရှင်းတန်ရတန်ရုံကိုလာပြီးတော့ဦးဇင်းတို့ကနေပြီးတော့အောက်မာနာပါနောက်မလုပ်ပါနဲ့နောက်ဆိုရဝန်တန်းနေတန်ကကန်နေမသိမှသေးနဲ့လို့ဦးဇင်းတို့ကနေပြီးတော့မေတ္တာရှိထားပြီးတော့လာပြီးတော့ဆန္ဒထုတ်ပေါ်ပြီးတော့တားမြစ်ထားပ
ါတရုတ်တန်ရုံရှေ့မှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့လည်းအဲ့ဒီမှာကိုယ်တိုင်သတင်းယူခဲ့တဲ့ပြည်တွင်သတင်းတောက်တူကအခုလိုပြောပြပါရယ
်လုံတင်းအဖွဲ့ကလည်းအေးဆေးဆေးပါပဲသူတို့ဘာမှပြဿနာမရှိဘူးအဲ့တန်ရုံရှေ့ကိုတော့မလာဘူးတော့သူတို့ဒီဟိုပေါ်ပါဝါရီထားပြီးကြားထားတယ်တိုင်းဟိုရှိမှာတော့ဒီလုံငင်းဆိုတော့ကျွန်တော်ဒီလုံငင်းကားတွေရက်ထားတယ်ဆိုရင်လုံငင်းကားဆိုလုံငင်းအရာရှိကားတွေပေါ့ကဒီဆက်ပက်ဆိုလို့ဟိုင်းလဲဆိုအဲ့လိုကားမျိုးတွေကိုရက်ထားတယ်အဲဒီဘက်မှာတော့ဒီလုံငင်းရေးအဖွဲ့ကအဲ့ဒီကျွန်တော်လမ်းကိုပိတ်ထားတာဆိုတော့လူ30လောက်ရှိမှာပေါ့လေအဲ့ဒါတော့ဒီအဲ့လမ်းကိုဖက်ပြီးတော့ပိတ်ထားပြီးရှေ့မှာ바이ဝါယာကားလာတယ်အဲ့တော့ကျွန်တော်နဲ့ဒီဘက်ကဘုန်းကြီးတွေနဲ့လုံငင်းတွေနဲ့တော့ face to face ပဲပြောကြတယ်ကွာဒါပေမဲ့ဟိုဘက်ကလုံငင်းပြည်တွေဘက်ကတော့ဘာမှပြန်မပြောကြပါဘူး
အစောပိုင်းတရုတ်တန်ရုံရှိကိုခြိတက်တဲ့အချိန်မှာတော့အာနာပိုင်တွေဘက်ကနှောက်ရှက်တာမရှိသေးပေမဲ့ဆက်မလုပ်ဖို့တော့ဟန်တားမှုတွေလုပ်ခဲ့တယ်လို့လည်းအဲ့ဒီသတင်းတော့ကပြောပြခဲ့ပါဗျ။ဆန္ဒပြသူတွေဘက်ကတော့ဒီကျင်းနီတောင်စီမံကိန်းကြီးမရက်မချင်းဆက်လက်ဆန္ဒပြသွားမှာဖြစ်တယ်လို့လည်းဆန္ဒပြပွဲမှာပါဝင်တဲ့ကိုခိုင်နေလင်းကပြောပြခဲ့ပါဗျ
။လက်ပတော်တော့ကိစ္စကရတန်းကရမရသေးရတော့ကျွန်တော်တို့ကဒီရုပ်ရှားမှုတွေကတော့ရမ်းမှာမဟုတ်ပါဘူး။အမြဲတမ်းကျွန်တော်တို့ကစူးစမ်းနေမှာပါ။
ဒါကတော့စနေနေ့ကရန်ကုန်တရုတ်တန်ရုံရှိမှာဆန္ဒပြနေကြတဲ့အကြောင်းပါ။တောက်ကြနေရတော့တန်ဃာတော်နဲ့လူအင်အား40လောက်ဟာစုလေဖျားရင်ပြင်တပတ်ပတ်ပြီးတော့လမ်း50ထိပ်ကမြန်မာစစ်ပွဲရေးဥပိုင်ကုမ္ပဏီရုံးချုပ်ရှိကိုခြိတက်ခဲ့ပါသေးတယ်။လက်ဗရောင်းတောင်ကျင်းနီစီမံကိန်းကန့်ကွက်ဆန္ဒပြပွဲမှာအာဏာပိုင်တွေအကြမ်းဖက်မှုကြောင့်မီးလောင်ထိခိုက်ဒဏ်ရာရခဲ့ကြတဲ့တန်ဃာတော်တွေရဲ့ဓာတ်ပုံတွေကိုကင်ဆောင်ထားပြီးတော့ဥပိုင်ကုမ္ပဏီအလိုမရှိဆိုတဲ့ကြွေးကြော်တမ်းတွေကိုအော်ဟစ်ခဲ့ကြတာလည်းဖြစ်ပါတယ်။ဒါ့အပြင်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ပခုတ်ကူဒေတာတန်ဃာတော်တွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေအပါအဝင်တက်ကြွလှုပ်ရှားသူတွေကစနေနေ့မှာပဲကြေညာချက်တွေထုတ်ပြန်ပြီးတော့ဒီကိစ္စကိုရှုံချခဲ့ပါသေးတယ်။အပြင်းထန်နှိမ်နှင်းမှုတွေတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့လည်းတောင်းဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲမုံရွာမြို့မှာစနေနေ့ကတန်ဃာအဖွဲ့အစည်းတွေနဲ့သခိုင်းတိုင်းရဲတပ်ဖွဲ့အကြီးအကဲဦးဆောင်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတွေ့ဆုံမှုအတွင်းမှာတော့ဆန္ဒပြပွဲတွေနှိမ်နှင်းမှုကိုဥပဒေနဲ့အညီဆောင်ရွက်ခဲ့တယ်လို့ကာကွယ်ပြောဆိုသွားခဲ့ပါတယ်။ဒါပေမဲ့လည်းတန်ဃာတော်တွေထိခိုက်ဒဏ်ရာရတဲ့အပေါ်မှာတော့တောင်းပန်လိုတဲ့အကြောင်းရှောက်ထားခဲ့တယ်လို့ဒေသခံတွေကပြောပြခဲ့ပါတယ်ရှင်။